အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်ပြီးပြင်းထန်လာဖို့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မှာဆက်လက်ဖြစ်ပေါ်နေတဲ့လူသားဘေးဒုက္ခအကျက်အကျဲဖြစ်ရှင်ရေးအခြေအနေတွေတိုးတက်လာဖို့နဲ့အခြားလုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအဓိကကြတဲ့အချက်တွေဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။အရှေ့တောင်အာရှဒေသအတွက်လုံခြုံရေးဆိုင်ရာရန်ပုံငွေအစ်စ်အနေနဲ့ဒေါ်လာတန်ပေါင်း300နီးပါးအမေရိကန်ပြည်ထောင်စုကကူညီမှာဖြစ်ကြောင်းနိုင်ငံသားဝန်ကြီးပွန်ပီယိုကစနေနေ့ကကတိပြုပြောကြားရာမှာအဲ့ဒီလိုထည့်သွင်းပြောဆိုခဲ့တာပါ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲနဲ့တက်ဆက်သေးပြုလုပ်တဲ့အာဆီယံမဟာမိတ်နိုင်ငံတွေနဲ့စီဝေးပွဲကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပမ်ပီယိုဟာသတင်းထုတ်တွေကိုအခုလိုရန်ပုံငွေပမာဏအတိအကျပြောကြားခဲ့တာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသလုံခြုံရေးတိုးမြှင့်ဖို့အမေရိကန်ရဲ့ခိုင်မာတဲ့ကူညီပံ့ပိုးမှုအစိတ်အပိုင်းဖြစ်ဒေသတစ်ခုလုံးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတွန်းအားပေးတဲ့အနေနဲ့ဒေါ်လာတန်ပေါင်း300နီးပါးရန်ပုံငွေအစ်စ်အနေနဲ့ထောက်ပံ့သွားမှာဖြစ်တယ်လို့ဝန်ကြီးပံ့ပီယိုကကြေညာခဲ့တာပါ။အဲ့ဒီရန်ပုံငွေအစ်စ်ဟာရေတောင်းဆိုင်ရာလုံခြုံရေးအားကောင်းစေဖို့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေငြိမ်းချမ်းရေးထိန်းသိမ်းမှုဆိုင်ရာစွမ်းရည်တွေတိုးတက်လာဖို့ပြင်နိုင်ငံနယ်နိမိတ်တွေဖြတ်ကျော်ချင်းချောက်မှုတွေကိုစန့်ကျင်တံပြန်နိုင်ဖို့ဖြစ်တယ်လို့လည်းပေါ်ပီယိုကပြောပါရှင်။